္ဂလာညချမ်းပါရှင် VOE ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေ။ဒီညပိုင်းမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA သဘောတူညီချက်နဲ့ရှေ့ဆက်ပြီးတော့မြမငင်းချမ်းရေးအလားအလာဘလို့ရှိလာမလဲဆိုတာကိုဝိုင်းဝန်းဆွေးနွေးချဖို့ပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြမအစိုးရကြားရရှိထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက် NCA ရရှိခဲ့တာက3နှစ်ပြည့်လို့ပါပြီ။ပြည့်ပါပြီ။ဒီစာချုပ်နဲ့မြမငင်းချမ်းရေးကိုရှေ့ဆက်နိုင်မဲ့အလားအလာကိုအခုပဲဆွေးနွေးကြရအောင်ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒီအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးငုံချုံလျာနောက်ကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ဂျာတို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ရှင်။အရင်ဆုံးတော့ကျွန်မဒေါက်တာအင်ဒရူးကိုရေဆုံးဖိတ်ခေါ်ချင်ပါတယ်။ဒီငင်းချမ်းရေးဆွေးနွေးတဲ့နေရာမှာ NCA နဲ့ရှေ့ဆက်နိုင်တော့မလားလမ်းကြောင်းမှန်ပေါ်ရောက်နေပြီလား။အခက်ခဲတွေရောရှိနေပါပြီလားဆရာအရေးဆုံးဆွေးနွေးပေးပါရှင
်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဒီ NCA ဆိတ်ဆက်ဖို့ကိစ္စမှာအခက်ခဲတွေဒါစီတွေဟိုပါပြီးတော့ရှိမှာပါဒါနဲ့ NCA ကအခုကြည့်မပြတ်ပါဘူးနောက်ပြီးတော့စလက်မှတ်ထိုးတော့ငါရှစ်ဖွဲ့ပဲရှိပါတယ်အခုနှစ်ဖွဲ့ထပ်ထိုးလာပါတယ်နောက်ပြီးတော့ဒီ NCA သဘောတူညီချက်ရ6လတကြိမ်စီဝေးလုပ်ဖို့နောက်ဆုံးတတိယကြိမ်ပြည်သူ့စီဝေးမှာနိုင်ငံတော်တိုင်းပင်ခံနဲ့ဖြစ်ဖြစ်တမတော်ဖက်ကပဲဖြစ်ဖြစ်ပြောသွားတဲ့ဟာကဒီမှာတစ်ကြိမ်ထပ်လုပ်နေနောက်ပြီးမှာနှစ်ကြိမ်လုပ်ပြီးတော့2020ရုပ်ကိုပြန်တိုင်ခင်မှာဆယ်ဆိုင်ရအခြေခံမှုတွေကိုချနိုင်အောင်ကြိုးစားမယ်ဆိုတဲ့ဟာပြောသွားတာရှိပါတယ်အဲ့ဒီပြောသွားတဲ့အချက်ပေါ်မှာလည်း NCA လက်မှတ်ထိုးထားတဲ့လူပြောပါဝင်တဲ့ပါဝင်ထိုက်တဲ့နိုင်ငံရေးပါတီအစုဖွဲ့တခြားအစုအဖွဲ့တွေအစိုးရတို့တော့တပ်မတော်တွေအားကြိုးစားနေကြတာတွေ့ပါတယ်။အဲတော့ကျွန်တော်တို့ဟိုစိတ်ပြတ်ဖို့မရှိပါဘူးလို့အခုချိန်ကြည့်တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်။နောက်ဒေါက်ခွန်ဂျာကိုကျွန်မဖိတ်ခေါ်ချင်ပါတယ်။ဒီ NCA ရခဲ့တဲ့3နှစ်ပြည့်ပြီပေါ့နော်။3နှစ်အတွင်းတိုးတက်မှုဘာတွေများတွေ့ရပါသလဲ။အလားအလာရောကောင်းပါလား။ဒေါက်ခွန်ဂျာရဲ့ဟိုရှုမြင်ချက်လေးကြားပါရစေရှင်။
တိုးတက်မှုလို့ပြောလို့ရှိရင်ခုနအနေဆရာအန်ဒရူးပြောသွားသလိုပဲဒီနောက်ထပ်အဖွဲ့နှစ်ဖွဲ့လက်မှတ်ထိုးသွားတာကိုတွေ့ရပါတယ်ရှင်အစစ်အပေါင်း10ဖွဲ့ဖြစ်ပါတယ်တိုးတော်လည်းပဲတစ်ဖက်ကနေကြည့်လို့ရှိရင်တိုက်ခိုက်နေတဲ့မြေပြင်မှာတိုက်ခိုက်နေတဲ့တပ်သားအရေးအတွက်အားဖြင့်10ဖွဲ့နဲ့10ဖွဲ့မှာကျမတို့တပ်သားအရေးအတွက်တည်ဝင်ကြထားတဲ့ဒီ BNI website ရဆိုလို့ရှိရင်450ပဲထပ်တိုးပါတယ်တိုးတော်လည်းပဲတစ်ဖက်မှာတိုက်ခိုက်နေဆဲဖြစ်နေတဲ့ဒီ UNဒီ FENCC ရဲ့အထက်မှာဆိုရင်6,500ကတရားဝင်ကြနေပါတယ်ရှင်။အဲ့တော့လုံးလုံးဆယ်နေနဲ့ဒီ10ဖွဲ့လက်မှတ်ထိုးထားတယ်ဆိုတော့လည်းပဲအဲ့ဒီ10ဖွဲ့မှာသူတို့ရဲ့နှုတ်ဆမှုပုံစံအားဖြင့်လည်း 8+2 လို့ပြောလို့ရတယ်လို့ခုနကတော့ဒီအရင်ထိုးထားတဲ့10ဖွဲ့ရဲ့ပုံစံကတမျိုးပြီးနောက်မှထပ်လက်ထဝင်တဲ့ဒီ2ဖွဲ့က integrate ကောင်းကောင်းမလုပ်သေးတဲ့ပုံစံကိုလည်းတွေ့ရပါတယ်။အဲ့တော့ဒီလက်မှတ်ထိုးထားတဲ့ signatories တွေကလည်းသူတို့ထိုးထားတဲ့ဒီကတိကိုအတိုင်းကိုတကယ်လောက်ဆောင်တင့်လောက်ဆောင်လိုတဲ့ပုံစံမျိုးထဲမှာရှိပေမဲ့လောက်ဆောင်နိုင်စွာခွင့်လောက်ဆောင်ခွင့်မရတာကိုတွေ့ရတယ်။တစ်ခါကနေပြီးတော့ဒီ FENCC ရဲ့တပ်သားပမာဏကများတစ်ခါများလာပြီးတော့မှသူတို့ရဲ့ဒေသတွေမှာလည်းပြစ်ခတ်ထိုက်ခိုက်မှုတွေဟာလုံးဝရပ်ဆဲသွားတာမျိုးမရှိတဲ့အပြင်အတင်းမတူတဲ့သူတို့အချင်းချင်းတိုက်ခိုက်မှု signatory နဲ့ non signatory ကြားမှာတိုက်ခိုက်မှုဒီမေထိုးရစ်ချင်းချင်းတိုက်ခိုက်မှုဒါတွေပါကျမတို့မြင်ရတဲ့အခါကျတော့ဒီတိုးတက်မှုဆိုတာဒီ3နှစ်ပြည့်တဲ့အချိန်မှာများစွာမတွေ့ရပဲနဲ့ပြည်မိရာဒီရောက်ရင်ဘယ်နှမှာထပ်ပြီးပြည့်ရမလဲဆိုတာကိုပဲကျမတို့စိတ်ပူစွာနဲ့စောင့်နေရတယ်လို့ဖြစ်နေပါလေရှင့
်ဟုတ်ကဲ့ပါရှင့်ဒေါ်ခွန်ချာကျေးဇူးပါအဲ့တော့ဒီဥဆောင်ဆွေးနွေးမဲ့သူတွေလေးလိုင်းပေါ်မှာခဏစောင့်ပေးပါရှင့်ကျမဒီပါဝင်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော့ဒီပါဝင်ဆွေးနွေးဖို့စာရေးထားတဲ့ဦးတင်ငွေရဲ့စာလေးကိုကျမအရင်ဖတ်ပြချင်ပါတယ်ခုနဒေါ်ခွန်ချာပြောသွားသလိုပါပဲသူကငင်းချင်းရေးဆိုတဲ့နေရာမှာနှစ်ဖက်လက်နက်ကင်များနားလေယုံကြည်မှုရှိဖို့လိုပါတယ်တဲ့နှစ်ဖက်စလုံးကလည်းယုံကြည်မှုရှိအောင်လှုပ်ပြနိုင်ရမယ်ကိုစားပြုတဲ့လူမှုကိုမျက်နှာမူရပါမယ်တဲ့ငင်းချင်းရေးဆွေးနွေးပွဲတိုင်းတိုက်ပွဲတွေဖြစ်နေတာလဲသဘာဝမကျပါဘူးအတိုးအလျှော့တွေနဲ့ညှိနှိုင်းတိုင်ပင်လှုပ်ဆောင်ရင်ငင်းချင်းရေးအလှမ်းမဝေးပါတဲ့အမြန်ငင်းချမ်းမှတိုင်းပြည်တိုးတက်မှပါမယ်လို့ရေးပါတယ်ဒီနောက်တစ်ပတ်မှလည်းဒါ NC နဲ့ပတ်သက်ပြီးတော့ပုတ်ပားမှဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့တလောကပဲဒါဥစော်ထီးရလည်းပြောထားတာဆိုတော့ဥတင်ငွေကတိုက်ပွဲတွေများထပ်ဖြစ်မလားဆိုပြီးတော့စိုးရိမ်နေပုံရပါတယ်အဲ့တော့ပါဝင်ဆွေးနွေးမဲ့အထက်ကကိုတီးလည်မှုကိုကျွန်မအရင်ဆုံးဖိတ်ချင်ပါတယ်ရှင်ကိုတီးလည်မှုပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီလက်ရှိအစိုးရစစ်တပ်လုပ်နေတာတွေကတော့ကျွန်တော်တော့အယုံကြည်မှုရှိဘူးပြ။ဘာဖြစ်လို့လဲဆိုရင်တော့ ကျွန်တော်တို့နော်တိုင်းသားခေါင်းဆောင်တွေနော်အဆက်ဆက်ကလှုပ်ခဲ့တာတွေကနော်ကျွန်တော်မြင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဥနုခက်ကနော်ဗမာအစိုးရကနော်ဥနုအစိုးရသူရဲ့လှုပ်ဆောင်ချက်ကနော်ကျွန်တော်တို့ကင်ယူတွေအဖွဲ့အစည်းတိုင်းသားအဖွဲ့အစည်းတို့နော်ကင်ရကြဗမာကြပေးမယ်ဆိုပြီးတော့အထင်ပေါင်းများစွာအခုတည်းကလည်းဒီလိုပဲလှုပ်ဆောင်နေတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကတော့မူမမှန်ဘူးဗျ။ဘာဖြစ်လဲဆိုတော့အခုတောင်စစ်ကြီးကနော်အခုဂျပန်မှာသွားပြီးတော့နော်အကူအညီတွေရယူတာတော့နော်9ဘီလီယံလောက်ရမှာဆိုတော့နည်းနည်းတော့အင်အားမဟုတ်ဘူး။အဲ့ဒါကိုနော်ကျွန်တော်ပြည်သူအတွက်ဘာလုပ်နိုင်မလဲနော်ဘလို့ထင်းထင်းပေါ်ပေါ်တို့လုပ်နိုင်မလဲဆိုတာကျွန်တော်တို့ကတန်မြတ်ဖြစ်မိတယ်ကဘာဖြစ်လဲဆိုတော့နော်သူအစိုးရသွားပြီးတော့နိုင်ငံတကာမှာသွားပြီးတော့လှုပ်ဆောင်တဲ့အတိုင်းနော်လှုပ်ဆောင်နေတာပဲအများကြီးကျွန်တော်တွေ့ရတယ်။ဒါပေမဲ့နောက်ဆုံးတော့နော်ဒီစီအင်အားပဲသူတို့ဖြစ်တင်တာကိုကျွန်တော်တွေ့ရပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့အယုံကြည်ရတော့အတားမနဲပါတယ်ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကုတိလယ်မှုကျေးဇူးပါရှင်အဲ့တော့ခုနဥတင်ငွေရေးထားတဲ့စာနဲ့အခုကုတိလယ်မှုဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်မဒေါက်တာအင်ဒရူးငုံကျုံရံကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်သူတို့ဆွေးနွေးတဲ့အထက်မှာတော့ဒါဟိုစစ်တပ်နဲ့အစိုးရကဟိုသဘောထားမှန်ငြိမ်းချမ်းရေးအပေါ်မှာစိတ်တက်မှန်မမလားဆိုတဲ့အပေါ်မှာသူတို့စိုးရိမ်ချက်ရှိပါတယ်ဆိုတော့အခု3နှစ်ပြည့် NCA 3နှစ်ပြည့်လာတဲ့အချိန်ထိအစိုးရနဲ့စစ်တပ်ပေါ့နော်အထူးသဖြင့်စစ်တပ်ကိုပြောရမယ်ထင်ပါတယ်စစ်တပ်ဘက်ကငြိမ်းချမ်းရေးအတွက်စိတ်ရင်းပေါ့နော် political way မှန်မပြီလားဆရာငုံကျွန်းရံဘယ်လိုမြင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်အချက်၃ချက်နဲ့အဲ့ဒီဆရာဦးတင်ငွေနဲ့ဖြည်းနိုင်မျိုးပြောတဲ့ဟာကိုကျွန်တော်ဆွေးနွေးချင်ပါတယ်နံပါတ်၁က NCA လက်မှတ်ထိုးထားတဲ့၈ဖွဲ့အခုအပေါင်း၂ဖွဲ့အဲ့ဒီတည်းမှာတိုက်ပွဲဖြစ်တဲ့ဟာ 99.6% ခန့်လုံးညော့သွားပါတယ်ဘာကြောင့်လဲဆိုတော့ NCA လက်မှတ်ထွဲလို့လက်မှတ်ထိုးလို့ဖြစ်ပါတယ်အဲ့ဒါကြောင့် NCA ထိုးခြင်းဟာတိုက်ပွဲရောကြခြင်းနဲ့ဖြစ်ပါတယ်အခုသူတို့ပြောနေတဲ့ NCA မထိုးတဲ့FPNCC ပဲဖြစ်ဖြစ်တခြားအဖွဲ့အစည်းတွေတည်းအဲ့မှာတိုက်ပွဲဖြစ်တာ NCA ကြောင့်ဖြစ်ပါတယ်။ဘာလို့လဲဆိုတော့ NCA ထဲမှာတိုက်ပွဲဖြစ်ဖို့ဆိုတဲ့ဟာတိုက်ပွဲချင်းကြီးအတွက် NCA အကျိုးရဲ့ဖြစ်ပြီးနေအဆင့်နဲ့ဖြစ်ဖြစ်ပြောင်းစုအဆင့်နဲ့ဖြစ်ဖြစ်အဲ့မှာအဆင့်လိုက်ဆင့်လိုက်ပါပြီးတာဖြစ်ပါတယ်။ဒီဟာတွေကိုအကုန်လုံးအလုံးစုံချုပ်ငုံပြီးတော့ကြီးတက်ဖို့လိုပါတယ်။ Yes အနေနဲ့ကခုနကချင်းမျိုးပြောတဲ့ဒီအစိုးရကိုလည်းယုံကြည်မရှိဘူးဟိုဥနုကိုလည်းယုံကြည်မရှိဘူးဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့တုံ့တက်ဖို့လိုပါတယ်အတွေ့အခေါ်အတင်းနဲ့စဉ်းစားဖို့လိုပါတယ်ဥနုကိုမယုံပါနဲ့ဗမာတပြည့်ကရင်တပြည့်ဆိုတာပြောတာဥနုမဟုတ်ပါဘူးမချို့အောင်စမ်းပါဒါပေမဲ့အခုချိန်မှာဥသိမ့်ဆိုင်အစိုးရလက်ထက်ကနေငင်းချင်းရုပ်ဆပြီးတော့အခုကဥထင်ကျော်လက်ထက်ကနေအခုကဥဝင်းညအစိုးရဥဆောင်တဲ့သမရာဥဝင်းညဥဆောင်တဲ့အစိုးရခီကိုရောက်နေပါပြီဒီပြောင်းလဲနေတဲ့အနေအထားကိုကျွန်တော်တို့ကအတွင်းကြကြတည်တတ်ဖို့လိုပါတယ်အဲ့တော့ကျွန်တော်တို့ကဟို1948ကနေမယုံထွက်နိုင်ဘူးဆိုလို့ရှိရင်2050လဲကျွန်တော်တို့ဒီတိုင်းနဲ့ပြောနေဦးမှာပါပဲအဲ့ဒီဟာကတော့ပကတိအနေအထားပါကျွန်တော်တို့ဒီအထက်မှာ9နှစ်လောက်နေပါတယ်ဘာတွေဖြစ်နေလဲဆိုတာအတွင်းကြကြလေ့လာကြည့်ပါတယ်နောက်တစ်ချက်ကတတိယအချက်အနေနဲ့ကျွန်တော်ပြောချင်တာ FPNCC ကိစ္စဖြစ်ပါတယ် FPNCC ကိစ္စမှာဥမာဝါဒီတာမှာတိုက်ပွဲတစ်ခါမှမဖြစ်ပါဘူးဒါနဲ့ FPNCC အဖွဲ့ဝင်ဖြစ်တဲ့တချို့ဒေသတွေမှာတိုက်ပွဲဖြစ်တယ်အဲ့ဒီဟာကိုကျွန်တော်တို့ကခွဲခြားတတ်ဖို့လိုပါတယ်မြန်မာတပ်မတော်က FPNCC ဆိုတဲ့ခုနှစ်ဖွဲ့၆ဘိုင်းခုနှစ်ဖွဲ့နဲ့တိုက်ပွဲဆင်နွှဲနေတာမဟုတ်ပါဘူးအဲ့ဒီ FPNCC အဖွဲ့ထဲမှာပါတဲ့အဖွဲ့အစည်းတချို့တွေနဲ့အကြောင်းအမျိုးမျိုးကြောင့်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာလက်ရှိမြမတမတော်ဟာလွန်ခဲ့တဲ့ဆင်နဲ့လွန်ခဲ့တဲ့အနှစ်20ကမြမတမတော်နဲ့ကျွန်တော်တို့ဆိုင်းရှင်းနေရင်ကျွန်တော်တို့ကားပါတယ်။ဘာလို့လဲဆိုတော့အရင်တုန်းကစဉ်းစားခဲ့တဲ့ဒီတမတော်အဆက်ဆက်1948ကနေပုံစံ၈ခု၉ခုနဲ့ကြောင်းလဲလာပြီးတော့စဉ်းစားတဲ့အထက်မှာအခုချိန်မှာလက်ရှိတပ်မတော်ကဒီ standard army ထောင်ဖို့အတွက်တိဆောက်ပြီးတော့ငင်းချဲလုပ်ဖို့ကြိုးစားနေတဲ့တပ်မတော်ဆိုတဲ့ဟာကသူ့ရဲ့ထူခြားတဲ့ဂုံတိတ်ခါဒါမှမဟုတ်ဂုံပုတ်ဖြစ်ပါတယ်ဒီဟာတွေအကုန်လုံးကိုခြုံငုံပြီးတော့ကျွန်တော်တို့ဒီလက်ရှိ NCA နဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားတတ်ဖို့လိုပါတယ်နောက်တစ်ချက်ကဒီပုပ်ပွားမှလုပ်တဲ့ညီလာခံကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေအမြင်မှားနေကြပါလေ ဒီကိစ္စကမနေ့ပြန်တစ်ဖက်ခါမှာချင်းမိုင်မှာမဟုတ်ရင်တနည်းမှာလုပ်မယ်ဟောဒီတိုင်းသား NCA လက်မှတ်ထိုးထားတဲ့ကိုရှစ်ဖွဲ့နဲ့အပေါင်းဖြစ်နဲ့သူတို့အဖွဲ့ထိပ်တီးကောင်ဆောင်တွေကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်ဒီထဲမှာအခုကျွန်တော်ကြားနေတာရှစ်ဖွဲ့ကိုဖွဲ့ကတော့ OK ဖြစ်တယ် KNU တခုပဲသူတို့ဟိုစီဝေးတွေလုပ်နေလို
့
နည်းနည်းအချိန်ပေးပါဆိုတဲ့ဟာပြောနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့တခါတည်းအစိုးထဲကိုဟိုခုံချဖို့မကောင်းတင်ဘူးလို့ကျွန်တော်ကတော့ယူဆပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဒါဒေါက်တာအင်ဒရုငုံကျုံရဆွေးနွေးသွားတာကတော့ NCA ချောင်းမို့လို့တိုက်ပွဲတွေတည်တည်တာတာရော့သွားတယ်စစ်တပ်ဘက်ကလည်းသဘောထားဟိုတည်တည်တာတာပြောင်းလဲလာပြီလို့ဆရာဆွေးနွေးသွားတာဖြစ်ပါတယ်အဲ့တော့ကျမတို့သောတာရှင်တူကဒီထုံးစံအတိုင်းမှာပဲဒါအစိုးရအပေါ်မှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ထားတဲ့စာတစ်စောင်လည်းပေးပို့ထားပါတယ်ရှင်ဥထွန်းအေးတောင်ကြီးပါမတ်ဤတန်စင်ဖတ်ပြပေးပါအောင်ရှင်
ဟုတ်ကဲ့ရှင်သူရေးထားတာကတော့ဒီမျှတတဲ့သဘောထားရှိရင်တည်ကြတဲ့အခြေကရှိပြီးသားပါဘလို့မျှမျှတတရှိအောင်လုပ်မလဲမျှတအောင်လုပ်တတ်ဖို့ပဲလိုပါတယ်တိုင်းသားတွေကိုသဘောထားကြီးပေးဖို့ပဲသွားပြောလို့မရဘူးနားလေသဘောပေါက်အောင်ရှင်းပြပြောဆိုဖို့လိုသလိုပေးပြီးသားကတိတွေကိုအမြန်ဆုံးအကောင့်ထဲပေါ်ဆောင်ပေးဖို့လိုပါတယ်လူနည်းစုများအပေါ်လူသားချင်းစာနာဖို့ထက်နိုင်ငံသားတဦးချင်းတယောက်ချင်းရပိုင်ခွင့်အခွင့်လန်ကျောင်းမဥပဒေစိုးမိုးမှုရှိရင်လူနည်းစုများပေါ်ဆိုတဲ့စကားကမထွက်လာတော့ပါဘူးလူနည်းစုလူများစုဆိုတဲ့စကားရက်ကိုအမှန်တော့မသုံးသင့်ဘူးလူများစုလို့ပြောလိုက်ရင်ဗမာတွေကတိုင်းရင်းသားတွေအပေါ်ကြီးစိုးချဲ့လဲနေတယ်ဆိုတာကိုအားလုံးပြင်းပြလိုက်ကြတာမကောင်းတဲ့လက္ခဏာပါငြိမ်းချမ်းရေးအမှန်တကယ်လိုချင်ရင်လက်ရှိပြည်သူအစိုးရတကယ်လုပ်ရင်တကယ်ရပါတယ်ဘာဖြစ်လို့လဲဆိုရင်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရနှစ်90ကြာမှပထမဆုံးပေါ်တဲ့အစိုးရဖြစ်လို့ပါလက်နက်ကိုင်အဖွဲ့အစည်းတွေခေါင်းမာနေရင်တကယ်လို့ပြည်သူအစိုးရလှုပ်ရဲဖို့ပဲလိုတာပါဘသူမှမတင်မြှောက်ထားတဲ့တက်မတော်အစိုးရဦးတန်းရွှေလက်ထက်မှာတော့ငြိမ်းချမ်းသေးတာပဲစီးပွားရေးပိတ်ဆို့ထားတဲ့ဂျားကယုံထွက်လာသေးတာပဲအခုအစိုးရကပြောမယ်ဆိုရင်သူ့အခက်ခဲကဦးသိန်းစင်လက်ထက်ကလောက်ခက်ခဲလို့လားအခုအစိုးရကအရင်အစိုးရထက်အနေအောင်ရှောင်နေသေးတယ်ပြည်တွင်ရောပြည်ပကရောလက်ခံပေးနေတဲ့ယခုအစိုးရကအပြောင်းလဲအောင်တကယ်မရွေးဘူးဆိုရင်သူတို့ညံ့တာပေါ့ဆိုပြီးတော့သူကရေးသားထားတာ
ပါဟုတ်ကဲ့ပါကျေးဇူးပါမအီတန်စင်ရှင်အဲ့တော့အခုနောက်တစ်ယောက်ပေါ့နော်ပါဝင်ဆွေးနွေးမဲ့ကိုငိမ့်ချန်းလည်းရှိနေပါတယ်ကိုငိမ့်ချန်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင
်ဟုတ်ကဲ့ဆရာကတော့မှာကိုအင်ရူးလည်းပြောသွားပါတယ်အခုစစ်တပ်ကဟိုခေတ်ကစစ်တပ်မဟုတ်ဘူးဆိုပြီးပြောသွားတယ်ကျွန်တော်နားလဲပါတယ်အခုစစ်တပ်ကပို့ပြီးတော့ရုပ်ပါပါတယ်ခင်ဗျာဒီ NCA လက်မှတ်ထိုးတဲ့ရှစ်ဖွဲ့တွေခြေဖွဲ့တွေကိုကျွန်တော်တို့ခေါင်းထဲမှာတိတ်ထည့်ကြရမလို့ဒါတွေကကျွံဝဲရအဖြစ်ပါတယ်လို့ပေါ့ဥပမာ KNU နဲ့မြေထဲမှာစီခိုးနေရတဲ့အဖွဲ့တွေကအများကြီးပဲ ABS CF တို့ခေါုတ်ကတို့ပအိုးတို့အကုန်လုံးပါဗျာမျိုးစုံနဲ့ဒါတက္ကနစစ်တပ်ကအခုပြည်သူစစ်တွေပြည်သူစစ်တွေဆိုပြီးဖွဲ့ထားတယ်စစ်တပ်နဲ့စစ်မဖြစ်ဘူးဆိုလဲပြည်သူစစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကစစ်ဖြစ်နေတယ်အဲ့ဒီကြားထဲမှာမှပြည်သူစစ်မလုပ်သေးနဲ့NCA ထဲမှာလည်းမပါတဲ့ကရမ်းပြည်ဖြစ်လို့အဖွဲ့တွေကရှိသေးတယ်။ဒီလိုအဖွဲ့တွေကိုမစူးစီးနိုင်တဲ့နဲ့ DNCA ကိုကောင်းပါတယ်ကောင်းပါတယ်လို့ပြောနေတဲ့သူတွေကစစ်တပ်ကိုစစ်တပ်ကဘလောက်တိကျွေးထားလဲဘလောက်တိပေးထားလဲဒါမျိုးတွေကမေးခွန်းတွေဖြစ်လာတယ်။ဥပမာအခုဒေါက်ခွန်ကြာရှိတယ်။ဒေါက်ခွန်ကြာဆိုသိတယ်ဥပမာကချင်းပြည်နယ်မှာဒီပြည်သူ့စစ်အဖွဲ့တွေဘလောက်ရှိနေတယ်လဲ။စစ်တပ်ကဖွဲ့ပေးထားတဲ့ပြည်သူ့စစ်တွေကပြည်သူတွေအပေါ်မှာဘလောက်အနိုင်ကျင့်နေလဲ။ဒါတွေကိုမဖြေရှင်းမဲ့နဲ့ NCA ကကောင်းပါလေ NCA ကိုလက်မှတ်ထိုးပါပြောတာကြီးကတော့တိုင်းပြည်အတွက်တိုင်းပြည်ကိုကြောက်ထဲထိုးချနေတယ်တိုင်းရင်းသားစီးလုံးညီညီပြိုကွဲအောင်လုပ်နေတဲ့လူတွေလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျကိုအင်းလူတို့မတ်ခွန်ကြတို့ဖြေပေးပါကျွန်တော်ပုံကိုကြီးအရာမုန်းတော့မဟုတ်ပါဘူးအခြေအနေကိုပြောတာပါ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုငင်းချန်ကျေးဇူးပါရှင်ကျွန်မဆရာအင်ဒရူးကိုပြန်ပြီးဖိတ်ခေါ်ပါမယ်ဒါပေမဲ့ခုနမတ်ခွန်ဒေါ်ခွန်ကြကိုကျွန်မဖိတ်ချင်ပါတယ်ရှင်ဒေါ်ခွန်ကြအဲ့တော့NCA လမ်းကြောင်းအတိုင်းပဲဒီခုနကိုငိမ့်ချန်ပြောသွားတဲ့အထက်မှာကချင်ပြည်နယ်ထဲမှာဆိုလို့ရှိရင်ပြည်သူစစ်တွေလို့ဖွဲ့လာတာတွေအများကြီးရှိတယ်မထိန်ချုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်လို့ပြောသွားပါတယ်ဆိုတော့ဒေါက်ခွန်ညာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါအောင်ရှင
်အဲ့တော့ကျမတို့ကချင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါနည်းနည်းပုံရှင်းတာပေါ့ဒါပေမဲ့ချင်ပြည်နယ်မြောက်ပိုင်းပေါ့ကချင်ပြည်နယ်တွေလူမျိုးတွေနေတဲ့ချင်ပြည်နယ်မြောက်ပိုင်းကိုပါထည့်တွက်ရမယ်ဆိုရင်ကချင်ပြည်နယ်နဲ့ချင်ပြည်နယ်မြောက်ပိုင်းမှာပြည်သူစစ်ဆိုတာမရင်မတွေ့နိုင်တာဖြစ်ပါတယ်တချို့ပြည်သူစစ်ကတော့ဒီ1990ကျော်တုန်းကအဖြစ်ခက်ရက်စဲရေးယူထားတဲ့ဒီပြည်သူစစ်အဖြစ်ပြောင်းလဲသွားတဲ့အဖွဲ့တွေရှိပါတယ်သူတို့တွေလည်းပါပါတယ်နောက်တစ်ဖွဲ့ကတော့ဒီမေတ္တာဆောင်တာအဖြစ်ပြောင်းလဲအဖွဲ့တွေကနေပြီးနောက်တစ်ခါပြည်သူစစ်အနေနဲ့ထွက်ပေါ်လာတာလည်းရှိပါတယ်ဒ ဒါပေမဲ့လောလောလန်းလန်း2017ဒီကချင်ဒေတာမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီကချင်လူမျိုးများထက်လာပဲသူစစ်တွေကျန်ဖွဲ့ပေးတာလည်းရှိပါတယ်။ဥပမာဆိုလို့ရှိရင်တော့အခုလီစုတီသူစစ်လူမျိုးပေါ့။ပြီးရင်လွန်ခဲ့တဲ့နှစ်လလောက်တုန်းကဆိုရင်လည်းလောင်ဝော်ပြီးသူစစ်ဆိုပြီးမှနောက်ထပ်ထပ်ပေါ်လာအောင်လည်းအများကြီးတုံးအားဖြစ်အားပေးခံရတဲ့အတွက်ကြောင့်လောင်ဝော်လူဒီမျိုးနွယ်တွေလည်းအင်တာမှဒုက္ခရောက်ပါတယ်။တချို့ကတော့လည်းမိမိလူမျိုးအတွက်မိမိတို့မျိုးနွယ်စုအတွက်ဒီအခွင့်အရေးအတွက်ဆိုပြီးဖွဲ့ချင်တာရှိတယ်လို့တချို့ကလည်းမတွန်းလာနိုင်တဲ့အတွက်ကြောင့်မလို့ဖွဲ့ရမယ်ဆိုတာမျိုးတွေဖြစ်ပေါ်လာပါတယ်အဲ့တော့အချင်းချင်းသားမှလည်းကျင်းမာမှုတွေဖြစ်လာပါတယ်အဲ့တော့တစ်ခါတည်းက KIO လည်းရှိပါတယ်အဲ့တော့ဒီကြားထဲမှာကျမတို့အနေနဲ့ဒီပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အကယ်၍များ NCA လမ်းကြောင်းမှာအကုန်လုံးဒီနေ့မှာပေါ့ဒီမှာပါဝင်ခွင့်မပြုထားတဲ့အာရကန်အာမီဒီလို့ရှိရင်တော့ဒီ MNDAA ဒီကိုကအဖွဲ့ဒီလို့ရှိရင်တော့ဒီ CNLA ပလောင်အဖွဲ့တွေကိုဒီနေ့ချက်ချင်းပဲအပြစ်ထရဆိုင်ရင်လက်မထိုးခွင့်ပြုလိုက်လို့ဒီ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ပြုလိုက်တဲ့အချိန်အောင်ကျမတို့ဒီပြည်သူ့စစ်ကြတနာကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဆက်ပြီးကျမတို့မျိုးနွယ်စုတွေကြားထဲမှာတစ်ချင်းချင်းချင်းတိုက်ပွဲဖြစ်နိုင်တယ်ဆိုင်ပြည်ောက်ပိုင်းဒေသမှာဆိုရင်ပိုဆိုးတယ်ဒီဒီပြည်သူ့စစ်ကပေါင်းစုံရှိနေတယ်မြို့တိုင်းရွာတိုင်းမှာပြည်သူ့စစ်အမျိုးမျိုးရှိနေတယ်တချို့ပြည်သူ့စစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့ဘာသာစကားတစ်ခုမှမပြောတတ်တဲ့ပြည်သူ့စစ်အဖွဲ့တွေလည်းရှိနေသေးတယ်အဲ့လိုအခြေအနေမျိုးမှာကျမတို့အနေနဲ့ဒီနိုင်ငံတော်ငြိမ်းချမ်းရေးရဖို့ဆိုတာဒါအင်တာမတ်ခက်ခဲပါတယ်အဲ့တော့ဒါကြောင့်မလို့လည်းကျမတို့အနေနဲ့ဒီအော် inclusive inclusiveness ဆိုပြီးပြောနေတာလည်းဖြစ်ပါတယ်ဒီနောက်တစ်ခုကတော့ဒီလုံးလုံးအနေနဲ့ဒီ SCNCC အတွင်းမှာလည်းပဲဒီတိုက်ပွဲတွေအချင်းချင်းသားမှာပြန်ဖြစ်လာအောင်လည်းပဲတွန်းအားပြအားပေးမှုတွေအများကြီးဖြစ်ပေါ်နေတာကိုလည်းတွေ့ရပါတယ်။ဒီဝါဟာဘယ်တော့မှမတိုက်ပါဘူး။ဘယ်တော့ခါမှမတိုက်ပါဘူး။အခုချိန်ထိလည်းမတိုက်သေးဘူးပေါ့။ဝါရဲ့တော်လိုင်းရင်းနဲ့တိုက်ပွဲတွေကြည့်မယ်ဆိုလို့ရှိရင်တော့ဒီဝါကိုယ်တိုင်ကဒီအရင်တုန်းကဒီအကွန်မြူနစ်ပါတီအနေနဲ့ရှိနေတဲ့အချိန်တုန်းကသာလေတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပါတယ်။အခုလည်းတော့တိုက်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုရင်တော့အရင်အတွက်အားဖြင့်ဝါကဟာ3000ကျော် 4000 ဆိုပြီးကြားထားတာရှိနေတယ်လို့ဒါတရားဝင်ပြောနေတဲ့အခါတွေဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာမြန်မာတပ်မတော်ပြင်လက်နက်အကြီးဆုံးဒုတိယအဖွဲ့ဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာတပ်မတော်တို့အနေနဲ့ဒီအဖွဲ့ကိုတော့ဘယ်တော့မှရန်သွားစမှာမဟုတ်ဘူး။သူတို့နဲ့တိုက်ပွဲဖြစ်မှာမဟုတ်ဘူ
း။
နောက်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဒီမိမိလုံနာမှုတွေကြီးလိုက်လို့ရှိရင်တော့အရင်တုန်းကတပ်မတော်နဲ့တပ်မတော်ရဲ့လက်တံဒီစီးပွားရေးလုံငန်းတွေကန္တာတွေထဲမှာအများဆုံးမိမိလုံနာမှုဟာဒီဝါနဲ့ပဲတစ်ဆင့်အခုသူတင်တရုတ်လို့ပြောရင်တော့မှဝါကနေတစ်ဆင့်ပဲတွားနေတာလေအများကြီးရှိပါတယ်အဲ့တော့ဒါတွေကြည့်လိုက်မယ်ဆိုရင်ဝါတော့တွားတိုက်မှာမဟုတ်ဘူးဒါပေမဲ့ဇာနဲ့အဖွဲ့တွေကိုတော့ချိန်ချောက်ပြီးတိုက်နေမှာပဲဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒေါက်ခွန်ညာပြောချင်တာကဟုတ်ကဲ့အဲ့တော့ဒေါက်ခွန်ညာပြောချင်တာကဒီမြန်မာစစ်တပ်အနေနဲ့ဒီ NCA လမ်းကြောင်းကိုလိုက်လာဖို့လုံနေတယ်လို့ပြောချင်တာလားဒါမှမဟုတ်ဒီ NCA လမ်းကြောင်းအရာသွားလို့မဖြစ်တော့ဘူးလို့ပြောချင်တာလားဒေါက်ခွန်ကြာဘာလို့ဆိုလို့ချင်ပါလဲ
အစ်မအနေနဲ့ကတော့တချို့အဖွဲ့တွေကတော့တမင်တက်တက်ကိုခြံထားပြီးမှ NCA ထိုးချင်ရင်တောင်မှထိုးချင်မပေးဘဲနဲ့ဒီစစ်တပ်ကိုရှေ့အောင်လှောက်ဆောင်နေတာနဲ့တူနေပါတယ
်ဟုတ်ကဲ့ပါ
ဒါလည်းပဲဒီတိုက်ပွဲတိုက်လို့လည်းမအောင်မြင်နိုင်တဲ့အဖွဲ့တွေကိုကြားလို့ရှိရင်စီးပွားရေးလုံငန်းအရာအတူတူစီးပွားရေးလုပ်ပြီးမှဘယ်တော့မှသွားတိုက်မှာမဟုတ်ပါဘူးရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဒေါက်ခွန်ကြာကျေးဇူးပါ
ဒီမှာတာပဲနဲ့ဒါမှ NCA မထိုးလို့တိုက်ရတာဖြစ်ပါတယ်ဆိုတာကတော့NCA ထိုးအောင်တမင်တက်တက်ကိုသွားတိုက်ပါတယ်ဆိုတဲ့ဟာမျိုးအမထိုးရင်တိုက်မယ်ဆိုပြီးလိုက်ချင်းချောက်တယ်လို့မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါဒေါက်ခွန်ကြာကျေးဇူးပါရှင်ကျွန်မတို့နောက်ပိုင်းမှာဆက်ဆွေးနေတာပေါ့အဲ့တော့ကျွန်မကအခုဟိုဒေါက်တာအင်ဒရူးကိုမဖိတ်ခေါ်ခင်မှာကျွန်မတို့စီကိုစာရေးပြီးတော့ဆွေးနေထားတဲ့ဟိုစာဒိုလေးတွေကိုကျွန်မဖတ်ပြချင်ပါတယ်ရှင်ဒီထဲမှာကိုအောင်ဆိုတဲ့ဒါရေးလာတာပါဒါပေမဲ့ तू ကမော်လိုက်မျိုးကကိုမျိုးမြင်ပါတဲ့သူက VOA ရေး NCA လက်မှတ်ရေးထိုးတာပဲနှစ်နှစ်ရှိရှိစစ်တပ်ကသူတို့အစိုးရကြီးလုပ်ခဲ့တဲ့အကြောင်းပေါ်မှာဆိုလို့ဘယ်တော့မှပြစ်တာခတ်တာရပ်မှာမဟုတ်ပါဘူးတဲ့အဲ့လိုရေးထားပါတယ်နောက်တစ်ယောက်ကတော့ Enor App လို့သူကရေးထားပါတယ်ဘယ်တော့မှပြစ်ခတ်တိုက်ခိုက်မှုရက်စဲမှာမဟုတ်ဘူးတဲ့လူနည်းစုအပေါ်လူသားချင်းစာနာမှုကင်းလွတ်နေသည်များတဲ့နောက်တစ်ယောက်ကတော့ Jimby Cup လို့ကျွန်မဟိုအတန်ထွက်ရမယ်ထင်ပါတယ်သူကတော့ဗာရေးလဲဆိုတော့ကျင်းရတွင်မှာနိုင်ငံတကာငြိမ်းချမ်းရေးတပ်တွေချထားပြီးမှဖက်ဒရယ်ပြည်ထောင်စုဆိုတာကိုအကောင့်ထဲဖော်လို့ရမယ်။ဗမာစစ်တပ်ရဲ့တရားစတာလောဘကဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအတွက်အဓိကအဟန့်တာဖြစ်နေပါတယ်တဲ့။အဲ့ဒီနောက်ဆုံးအကြောင်းအရာလေးကိုဆရာအင်ဒရူးဆွေးနွေးပေးချင်ပါတယ်ရှင်။ဒီမြန်မာတပ်မတော်နဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်လို့ဖြစ်နိုင်မှာမလား။ဆရာတစ်မိနစ်ခွဲလောက်အချိန်ရပါတယ်ရှင်။
โอเคตะมินิควรมาตุตุตุตุပြောပါမယ်เสียทวินษาကยีษายีษาตาเย็นน้องอ่ะยีเย็นน้องอ่ะยีตะลูกပါပဲဒီသူ့ဆိုอ่ะเนี่ยနိုင်ငံတော်ကကွေးတက်မလို့ဆိုอ่ะဟိုကွဲဖို့လို့ပါတယ်နောက်ပြီးတော့เสียငင်းချမ်းရေးတဲ့အထဲမှာမြန်မာတက်မလို့ရှိရနေကျွန်တော်တို့ဘာလို့ရှိကားလဲဆိုတာပြောပါတယ်ကျွန်တော်တို့เสียနေခုဖြည့်စားနေတဲ့အရက်တပလင်းတပလင်းလည်းမယူပါဘူး ကောင်းကောင်းနေပါတယ်နောက်တတိယချက်ကကော်ဒိုကွန်ချာဆွေးနွေးတဲ့ analysis တွေကမြန်မာပြည်တစ်ခုတည်းကိုကြည့်ပေါ့သုံးသပ်ရတဲ့ဟာလို့ကျွန်တော်ကတော့ယူဆပါတယ်ဘာလို့လဲဆိုတော့ UN ဒီ NCA လက်မှတ်ထိုးထားတဲ့နောက်ွယ်မှာဘသူတွေကရက်တည်နေတယ် FPNCC နောက်ွယ်မှာဘသူတွေကရက်တည်နေရဆိုတော့နိုင်ငံတကာ global politics ကိုလည်းနည်းနည်းထည့်သွင်းစဉ်းစားဖို့လိုပါတယ်နောက်တော့ကိုအောင်နဲ့နော်အဲ့နဲ့ဂျင်ပီခန့်တို့ဆွေးနွေးတဲ့အထဲမှာအဓိကအရေးကြီးတာအရေးကြီးတာနိုင်ငံတကာအဖွဲ့အစည်းတွေလာမှဆယ်ရထူထောင်မယ်ဆိုတာကပ္ပါမှာရှိတဲ့ဆယ်ရထူထောင်တဲ့တိုင်းပြည်တွေကတိုင်းပြည်တွေတမိုင်းကိုတွားကြည့်ဖို့လိုပါတယ်ဘယ်တိုင်းပြည်ကမှတခြားနိုင်ငံလာပြီးတော့ဆယ်ရစနစ်ထူထောင်ကြဆိုပြီးတော့လုပ်ပြီးလို့ထူထောင်တဲ့ဟာမရှိပါဘူးကိုဟာကိုထူထောင်တဲ့ဟာဖြစ်ပါတယ်အဲ့လိုထူထောင်နိုင်ဖို့အတွက်လမ်းစကတော့ NCA တခုပဲရှိပါတယ်ပြေဆုံးခြင်းမပြေဆုံးခြင်းဆိုတာကတော့အချိန်ကပြောပါလိမ့်မယ်အဲ့တော့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးအထူးတင်ပါတယ်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလံအစီအစဉ်အတွက်အချိန်ပြည့်သွားပါပြီရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဒေါက်ခွန်ချာဒေါက်တာအင်ဒရူးငုံကျုံရအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြသူတွေနားဆင်ခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်